Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေတိကျခဲ့ပါရှင်။အင်္ဂါဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆံမိုးပြပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနာနာချမ်းတဲ့သူတင်ပြပေးမှာဖြစ်ပါတယ်ဒီထဲမှာထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံရမဒီမြို့ကိုပြန်လည်သိမ့်ပိုက်နိုင်ရေးအတွက်တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေဟာအခုဆိုရင်မြို့လယ်ကောင်ကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်ရုရှားနိုင်ငံကအီရတ်နိုင်ငံအတွင်းမှာနျူကလ িয়ার စွမ်းအင်တပ်ပေါင်းပုံနှစ်ခုကိုရှေ့သတင်းပတ်အတွင်းမှာတိစောက်မယ်လို့ဆိုပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်းအရှနိုင်ငံပေါင်း73နိုင်ငံအတွင်းမှာပြုလုပ်ခဲ့တဲ့စီမံချက်အတွင်းဈေးအတုတွေအမေရိကန်ဒေါ်လာ9တန်းတန်ဖိုးတင်းစီရမိတယ်လို့ Interpol International ရဲတပ်ဖွဲ့ကနေပြီးတော့ပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မဝေးရေနေပြည်တော်မှာတော့လာမယ့်2016ခုနှစ်မှာသမရအာဏာလွှဲပြောင်းမဲ့အခမ်းအနားကျင်းပဖို့အစီအစဉ်တွေကို NLD နဲ့အစိုးရနှစ်ဖက်တာဝန်ရှိသူတွေမနေ့ကဆွေးနွေးခဲ့ကြပါတယ
်အာဏာလွှဲပြောင်းမဲ့အခမ်းအနားကကျွန်တော်တို့အရင်နှစ်အရင်တစ်ချိန်ကလုပ်ခဲ့တဲ့အစဉ်လာရကြည့်မယ်ဆိုရင
်ဒါကတော့မြမအရေးသုံးသပ်နေသူတဦးက VOE ကိုပြောပြသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြပေးဦးမှာပါနောက်ပိုင်းမှာလည်းဓာတ်ရိုက်လေလာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝေနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်
IS Islamist စစ်သွေးကြွတွေရဲ့လက်ထဲကိုလွန်ခဲ့တဲ့9လကကြာရောက်သွားခဲ့တဲ့အီရတ်နိုင်ငံကရမဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေကအင်ကာနီမှာမြို့ရဲ့အလယ်ကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်။လေတပ်အကူအညီယူပြီးတော့တိုက်ခိုက်မှုတွေပြုလုပ်နေတာကတော့အစိုးရရုံးတွေရှိရာနေရာတစ်ဝိုက်မှာဖြစ်ပွားနေတယ်လို့အီရတ်အကြမ်းဖက်မှုတံပြန်နှိမ့်နှင်းရေးအဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Sabah El Numani ကပြောဆိုပါတယ်။အီရတ်တပ်ဖွဲ့တွေကရှေ့ကိုတိုးဖို့ထိုးစစ်ဆင်ပြီးတော့ကြိုးစားနေရမှာလမ်းဘေးထောင်ဘုံတွေကိုလည်းရှင်းလင်းပစ်နေရတယ်လို့ဆိုပါတယ်။82နာရီအတွင်းတစ်မြို့လုံးကိုရှင်းလင်းပစ်နိုင်လိမ့်မယ်လို့နမန်နီကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့တိုက်လေယာဉ်တွေကလည်းမြို့ရဲ့စင်ဂျေဘုံမှာရှိတဲ့ ISD ရဲ့ပစ်မှတ်တွေကိုလေကြောင်းကနေပြီးတော့ဆက်လက်တိုက်ခိုက်နေပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့် IS စစ်သွေးကြော်တွေမှာပုံအောင်စရာနေရာမရှိဖြစ်နေပြီလို့အမေရိကန်စစ်ဖက်ပြောခွင့်ရသူတဦးဖြစ်တဲ့ကြီးတပ်ဗိုလ်မှူးကြီး Steve Warren ကပြောဆိုပါတယ်။ပြီးခဲ့တဲ့မေလအတွင်းရမဒီမြို့ IS စစ်သွေးကြွတွေရဲ့လက်ထဲကိုကျခဲ့တာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်တော့အဓိကဆုံးရှုံးမှုကြီးဖြစ်ပါတယ်။ဘက်ဒက်မြို့တော်ရဲ့အနောက်ဖက်ကီလိုမီတာ100မှာရှိတဲ့ရမဒီမြို့ကိုပြန်ပြီးတော့သိမ်းယူနိုင်ဖို့ကြိုးပမ်းနေရမှာလက်ပေါင်းများစွာကလေးကမြို့ရဲ့စင်ကြေပုံးတစ်ဝိုက်မှာတိုက်ခိုက်နေကြပြီးစစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖျက်တောက်နိုင်ဖို့အတွက်လှုပ်ဆောင်နေခဲ့ပါတယ်။ရမဒီမြို့ကိုပြန်လည်သိမ်းယူဖို့အင်တိုက်အားတိုက်စစ်ဆင်ရေးတွေကိုတော့ပြီးခဲ့တဲ့လကမှစခဲ့တာဖြစ်ပါတယ်ခင်ဗျာ
2015ခုနှစ်အတွင်းဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာတသန်းကျော်သွားပြီဖြစ်ပြီးတော့ဒါဟာဆိုရင်ဒုတိယကမ္ဘာစစ်ကြီးပြီးကလေးကအများဆုံးဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်ဂျနီဗာအခြေစိုက် IOM အဖွဲ့ရဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအရပုံမှန်မဟုတ်တဲ့ကုန်းနဲ့ရေလမ်းကြောင်းတွေကတဆင်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကရွှေပြောင်းခြေချသူတသန်း 9,504 ယောက်ဟာဥရောပကိုဝင်ရောက်ခဲ့ပြီးဒါဟာဆိုရင်2014ခုနှစ်ကစလို့လေးစားတိုးလာတာလည်းဖြစ်ပါတယ်။အခုလိုမျိုးမမျှော်လင့်မဲ့အလုံးရင်းနဲ့ဝင်ရောက်လာကြတဲ့အခြေခံအကြောင်းရင်းအများပြားရှိပေမဲ့လို့အဓိကကတော့ဆီးရီးယားနဲ့အီရတ်ကအများဆုံးလာကြတဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်တွေရဲ့အနေအထားပြောင်းလဲမှုဖြစ်ပြီးသူတို့တွေဟာယာယီခိုလုံနေကြတဲ့တူရကီ၊လေဗနွန်နဲ့ဂျော်ဒန်တို့မှာအကြောင်းကြောင်းကြောင့်ဆက်မနေနိုင်တော့လို့ဖြစ်တယ်လို့ဆွစ်ဇာလန်ခြေဆိုင် IOM ပြောခွင့်ရပုဂ္ဂိုလ်ဂျိုးလ်မင်းမန်က VOE ကိုပြောပါတယ်။ဥရောပကိုဒီနှစ်ထဲဝင်ရောက်လာသူတွေရဲ့ထက်ဝက်လောက်ဟာလူပေါင်း2,000ကျော်သေဆုံးခဲ့ရပြီးတော့တန်းနဲ့ချီအိုးအိမ်စွန့်ခွာခဲ့ကြရတဲ့9နှစ်ကြာစစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ကြပါတယ်။နောက်ထပ်အများဆုံးကတော့စစ်ဖြစ်နေတဲ့အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံတို့ကဒုက္ခသည်တွေဖြစ်ကြပါတယ်။ဂရိ၊ဘူလ်ဂေးရီးယား၊အီတလီ၊စပိန်၊မော်လ်တာနဲ့ဆိုင်ပရက်စ် နိုင်ငံတွေကို2015ခုနှစ်အတွင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့ကြတဲ့အထက်မှာအများစုဖြစ်တဲ့လူပေါင်း8သိန်းလောက်ကတော့ဂရိနိုင်ငံကိုရေချောင်းကနေဝင်ရောက်ခဲ့ကြပါတယ်
။ရုရှားနဲ့အီရန်နှစ်နိုင်ငံရဲ့လက်အောက်ခံအနှွင့်မြူစွမ်းအင်အေဂျင်စီတွေကြားပြီးခဲ့တဲ့နှစ်အတွင်းလက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီမှုအရရုရှားနိုင်ငံနျူကလ িয়ার စွမ်းအင်ဓာတ်ပေါင်းဗိုလ်နှစ်ခုကိုရှေ့သတင်းပတ်အတွင်းအီရန်မှာစတင်ပြီးတော့ဆောက်လုပ်တော့မှာဖြစ်ပါတယ်။အီရန်နိုင်ငံအနှွင့်မြူစွမ်းအင်အေဂျင်စီရဲ့ပြောခွင့်ရသူဗာရုတ်စ်ကာမာဗန်ဒီကတော့အီရန်မီဒီယာတွေကိုအသေးစိတ်တုံတရားမှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရုရှားနိုင်ငံကတိဆောက်မဲ့ဘာရှူဟာနျူကလ িয়ার ဓာတ်အားပေးစက်ရုံကိုတိုးချဲ့တော့မယ်ဆိုတာကိုတော့ပြတ်သားနေပါတယ်။ပြီးခဲ့တဲ့နှစ်အတွင်းချုပ်ဆိုခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီချက်အရရုရှားဟာအီရန်နိုင်ငံမှာဓာတ်ပေါင်းဗိုလ်အသစ်10လုံးနီးပါးဆောက်လုပ်ပေးရမှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ပေါ်ထိန်းချုပ်ဟန်တားရေးအတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံတို့ကြားတမိုင်းဝင်သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်အခုလိုဓာတ်ပေါင်းဗိုလ်တိဆောက်မှုကိုစတင်ပြီးတော့လှုပ်ဆောင်လာတာပါရရှိခဲ့တဲ့သဘောတူညီချက်အရအပြန်လှန်အနေနဲ့အီရန်နိုင်ငံပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပါတယ်
အမေရိကန်ပြည်ထောင်စုဟာအင်္ဂလိပ်ကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုရှောင်ရှားခဲ့တာတွေရုရှားနိုင်ငံကယူကရိန်းအရေးဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်နေတဲ့လုပ်ရက်တွေအတွက်လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းပေါင်း34ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့မှာပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ပါတယ်။ရုရှားအစိုးရဘဏ်တွေဖြစ်ကြတဲ့စပါဘဏ်နဲ့ VTB ဘဏ်တွေရဲ့လက်အောက်ခံလုပ်ငန်းတွေအများစုကိုပိုင်ဆိုင်ထားတဲ့လုပ်ငန်းတွေအပြင်ရုရှားကာကွယ်ရေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီ Rostec ဟာလည်းအရေးယူခံထားရတဲ့မိခင်ကုမ္ပဏီလိုပဲပိတ်ဆို့ဒဏ်ခတ်ခံရမှာဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီးဌာနကကြေညာပါတယ်။ယူကရိန်းရေးကိုတန်တမာရေးနီးလန်းနဲ့ဖြည့်ရှင်းဖို့အမေရိကန်ကဆက်လက်တန်ဋိဌာန်ချထားသလိုခရိုင်းမီးယားဒေသကိုရုရှားနိုင်ငံကလက်အောက်ခံပစ်သွင်းထားတာကိုအတိမတ်မပြုတဲ့မူဝါဒကိုထောက်ခံတဲ့အနေနဲ့အရေးယူဒဏ်ခတ်ခဲ့တာလို့လည်းဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။ရုရှားနိုင်ငံနဲ့နိုင်ငံတကာနယ်နိမိတ်ဖြစ်တဲ့အပိုင်းကိုယူကရိန်းနိုင်ငံကအပြည့်အဝထိန်းချုပ်ခွင့်ပြန်ပေးဖို့အပါအဝင်မင်းစ်ငိမ့်ညာရေးသဘောတူညီချက်အရလိုက်နာဖို့ကတိပြုထားတဲ့အတိုင်းအကောင့်ထဲမဖို့မချင်းအမေရိကန်ကဒဏ်ခတ်မှုတွေချမှတ်သွားမယ်လို့လည်းကြေညာချက်ထဲမှာပြောဆိုထားပါတယ်
ယူအေအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံမြန်မာပိုင်းအစီအစဉ်ကဗဟုနေနနခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်။ Interpol နိုင်ငံတကာရဲတပ်ဖွဲ့ကမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံပေါင်း73နိုင်ငံကိုလွှမ်းခြုံပြီးတော့ပြုလုပ်ခဲ့တဲ့စီမံချက်အတွင်းအမေရိကန်ဒေါ်လာ5တန်းတန်ဖိုးရှိတဲ့စေဝါအတုတွေကိုတင်စီရမိခဲ့တယ်ဆိုပြီးတော့နိုင်ငံတကာရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ Interpol အဖွဲ့ရဲ့ဒေတာတွင်စေဝါအတုဟန်တာတိုက်ဖြတ်ရေးအစီအစဉ်အတွင်းပြည်သေးကစေရီသွေးတို့ကြစေးဆေးပြားတွေနဲ့ခွေးယူပြန်ယောဂါဆေးကာကွယ်ဆေးစတာတွေအပါအဝင်ဆေးဝါးအတုပေါင်းယာနဲ့ချီတဲ့ဆေးဝါးအတုပေါင်းမျိုးစုံကိုယာနဲ့ချီတဲ့ဆေးဆိုင်တွေဈေးတွေအင်တာနက်အွန်လိုင်းကနေတဆင့်ရောင်းချနေတာတွေကိုဖော်ထုတ်နိုင်ခဲ့တာပါနိုင်ငံတကာရဲတပ်ဖွဲ့ကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရရဲတပ်ဖွဲ့အနေနဲ့ဆေးဝါးဆိုင်ရာစီကံထိန်းသိမ်းရေးအေဂျင်စီတွေနဲ့ပူးပေါင်းပြီးတော့ဆေးဝါးအတုတက်ဖြတ်ရေးစီမံချက်ဟာရာဇဝတ်ဂိုင်းနေပအဝင်ပတ်သက်နေတဲ့တရားမဝင်စေဝါထုတ်လုပ်မှုတွေကိုရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်ပြီးစီမံချက်ကာလအတွင်းလူပေါင်း89ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ Operation Storm VI ဆိုပြီးတော့အမည်ပေးထားတဲ့စစ်စင်ရေးကရာဇဝတ်ဂိုင်းနေပအဝင်ပတ်သက်နေပြီးတော့လူလူကျမ်းမာရေးကိုအန္တရာယ်ပြုစေတဲ့စေဝါထုတ်လုပ်မှုတွေနဲ့လူတွေရဲ့လုံခြုံစိတ်ချမှုအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ Interpol ကပကျမ်းမာInterpol ကမ္ဘာ့ကျန်းမာရေးလုံခြုံစိတ်ချရေးဌာနရဲ့အကြီးအကဲ Ellen Plancon ကပြောဆိုပါရယ်စီမံချက်ပြုလုပ်တဲ့တိုင်းပြည်တွေကတော့ Afghanistan, Cambodia, တရုတ် India, Indonesia, Laos, Malaysia, Myanmar, Pakistan, Philippines, Singapore, Thailand, Vietnam နိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါရယ်
မြန်မာနိုင်ငံကပြည်ပခါဖြစ်ပွားရာဒေသတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေသူတွေကအမျိုးသမီးတွေနဲ့မိန်းကလေးတွေဟာလိင်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုတွေနဲ့မျိုးဆက်ပြန့်ပွားရေးအတွက်ကျန်းမာရေးဆောင်ရှောက်မှုတွေမရရှိနိုင်မဲ့အန္တရာယ်မျိုးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံကပြည်ပခါတွေကြားရောက်ရှိနေကြတဲ့အမျိုးသမီးတွေအတွက်ကျန်းမာရေးစီမံကိန်းတစ်ခု၈နှစ်ဆက်မှစတင်ဖို့ရှိနေချိန်မှာပဲ UNFPA ကပြောကြားခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွေကအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေရခိုင်ပြည်နယ်မှာလူအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြည်ပခါတွေကြောင့်ပြည်တွင်းဒုက္ခသည်6,400-5,000အထိရှိနေပြီးတော့အရှိတောင်အရှဒေသမှာအများဆုံးလည်းဖြစ်နေပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရချိန်မှာဝမ်းဆွဲလက်သေးအကူအညီရဖို့ကိုယ်ဝန်တားဆီးလို့မရနိုင်တာကြောင့်မလို့အန္တရာယ်ရှိတဲ့လိန်ဆက်ဆက်မှုမျိုးမလို့ခြင်းပဲကိုယ်ဝန်ရလာတာမျိုးအန္တရာယ်ရှိတဲ့ကလေးမီးဖွားမှုမျိုးစတဲ့အခြေအနေမျိုးတွေပိုတိုးလာနေတယ်လို့လည်း UNFPA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် UNFPA ကဒေါ်လာ 17.8 တန်းအကုန်ကျခံသုံးဆွဲမဲ့ကျန်းမာရေးစီမံကိန်းမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေကမိခင်လောင်းမျိုးသမီးတွေမိဖွားပြီးမိခင်တွေကိုအကူအညီပေးမှာဖြစ်တယ်လို့အာရမပြုကျင့်ခံရမှုလို့လိမ်ပိုင်းဆိုင်ရာအကြံဖတ်ခံရတဲ့မျိုးသမီးတွေအတွက်ကုသမှုအကြံပေးတိုင်ပင်မှုစတာတွေလို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေပါဝင်မှာလည်းဖြစ်ပါတယ်
2012ခုနှစ်ကအိန္ဒိယနိုင်ငံနယူးဒေလီမြို့ကဘတ်စကားတစည်းပေါ်မှာအမျိုးသမီးတစ်ယောက်ကိုအုပ်စုလိုက်ဝိုင်းပြီးတော့တည်တဲ့အထိအတ္တမပြုကျင့်ခဲ့သူတစ်ယောက်ကိုလှုပ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့စိတ်ဆိုးဒေါသထွက်ခဲ့ကြပြီးတဲ့နောက်ကြီးမားတဲ့ရာဇဝတ်မှုကျူးလွန်တဲ့အသက်ငယ်ရွယ်သူတွေအပေါ်အရေးယူနိုင်တဲ့အသက်ပိုင်းခြားလျှော့ချသတ်မှတ်ရေးကိုအိန္ဒိယဥပဒေပြုလွှတ်တော်အမတ်တွေကမဲပေးပြီးတော့အတည်ပြုခဲ့ပါတယ်
တရုတ်လူခွင့်ရေးရှင်နေဖူစီချန်းကိုတရားရုံးကဆိုင်းငံ့ထောင်ဒဏ်နဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လက်ရှိအာနာယတရုတ်ကွန်မြူနစ်ပါတီကိုပြစ်တင်ဝေဖန်ထားတဲ့ကြေညာချက်တွေထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့ရှင်နေဖူပေါ်တရားရုံးကဆိုင်းငံ့ထောင်ဒဏ်3နှစ်ဆုံးဖြတ်ခဲ့တာပါအင်္ဂါနေ့ကပြုလုပ်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့သူ့ပေါ်ဆွဲထားတဲ့ပြစ်မှုတွေကိုချက်ချင်းချွင်းချက်မရှိဖယ်ရှားပေးဖို့လည်းအမေရိကန်နိုင်ငံသားရေးဌာနကတရုတ်အာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်နေဖူနဲ့ပတ်သက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်အင်္ဂါနေ့မှာပဲသူလွတ်မြောက်လာလိမ့်မယ်လို့မျှော်လင့်ထားကြပါတယ် Direct from Washington The Voice
of America VOA ဦးဆက်မိုးဝင်နဲ့မနနာချန်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ2016ခုနှစ်မှာသမရအာဏာကိုလွှဲပြောင်းတဲ့အခမ်းအနားကျင်းပနိုင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့သမရဦးသိန်းစိန်အစိုးရနှစ်ဖက်ကိုယ်စားလှယ်တွေအင်္ဂါနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအာဏာလွှဲပြောင်းရေးဒေါ်ဆန်းစုကြည်နဲ့သမရဦးသိန်းစိန်အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပွဲရလဒ်ကိုအကောင့်ထယ်ဖော်တဲ့အနေနဲ့ဆက်ပြီးတော့နှစ်ဖက်ဆွေးနွေးကြတာဖြစ်တဲ့အကြောင်းသမရရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပြတာကိုဆက်ပြီးတော့တင်ပြမှာပါရှင်။2015ရွေးကောက်ပွဲအပြတ်အသတ်အနိုင်ရထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်နဲ့ NLD ဘက်ကအသွင်ကူးပြောင်းရေးအဖွဲ့နဲ့လက်ရှိအစိုးရဘက်ကနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတို့ကြားပထမဆုံးချိန်ဒီဇင်ဘာလ22ရက်နေ့ညနေပိုင်းကနေပြည်တော်မှာဆွေးနွေးခဲ့ကြတာပါ။အဲ့ဒီမှာဆွေးနွေးတဲ့အဓိကအကြောင်းအရာတွေနဲ့ပတ်သက်လို့သမရယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
်။အစိုးရဘက်ကဆိုကျွန်တော်တို့နိုင်ငံတော်ကြီးကတာဝန်လွှဲပြောင်းမှုထောက်ကူပြုကော်မတီ NLD ဘက်ကဆိုရင်ကျွန်တော်တို့တော်စုဖွဲ့ထားတဲ့အပြင်ကူပြောင်းရေးအဖွဲ့ပေါ့နော်ဒီဖွဲ့ကဟိုပထမပြီးခဲ့တဲ့တစ်ဖက်ကျော်ကတော့ကျွန်တော်တော်စုနဲ့မိတ်ဆက်သဘောမျိုးတွေ့ပြီးပေါ့နော်အခုကတော့အဖွဲ့နှစ်ဖွဲ့အကြား official ဒီအရာကိုကျွန်တော်မြန်မာရုံးစစ်မှာမနေ့ပြုလုပ်ခဲ့တာဖြစ်ပါတယ်ဒါပထမဆုံးဂျင်းညီနိုင်စီကအဲ့ဒီနိုင်သူမှာကျွန်တော်တို့တွေ့တဲ့အခါမှာတော့အဓိကအဖြစ်နှစ်ပိုင်းပေါ့ကျွန်တော်ဆွေးနွေးပြပါတယ်နံပါတ်၁ကတော့ကျွန်တော်တို့နိုင်ငံတော်တည်ရဲ့တာဝန်လွှဲပြောင်းမှုခံတာပေါ့အဲ့ဒါကိုကျွန်တော်တို့ပမာအင်ပေါ်မှာဆင်မပြုလို့လည်းရထားချက်ဆွေးနွေးပါတယ်ဒုတိယပိုင်းကတော့ကျွန်တော်တို့ဝန်ကြီးဌာနတွေလွှဲပြောင်းမှုဆင်မပြုကြနဲ့အဲ့လိုဆောင်ရွက်သွားပြီးဆိုရဲနေအဲ့ဒါတွေဆွေးနွေးရတယ
်အာဏာလွှဲပြောင်းရေးမှာအဓိကကြုံတွေ့နိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့မြမနိုင်ငံရေးလေလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
အာဏာလွှဲပြောင်းတဲ့အခမ်းအနားကအဲကျွန်တော်တို့ဒီရင်တစ်ချိန်ကလုပ်ခဲ့တဲ့အစဉ်လာရကြည့်မယ်ဆိုရင်2016ခုနှစ်ကျွန်တော်တို့မတ်လ32
တည့်ရဲမှာဖြစ်ဖို့အလားအလာများတယ်လို့ထင်ပါတယ်ဗျပထမဆုံးကတော့ကျွန်တော်တို့ဝင်ကြီးဌာနလိုက်ဆွဲပြောင်းတဲ့နေရာမှာဟိုဝင်ကြီးဌာနတစ်ခုချင်းစီရဲ့ဒီရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေရောနဲ့ပတ်သက်တဲ့ဟိုအပေးစိတ်စီရင်စရာနောက်ပေးရန်ရှိရရန်ရှိနဲ့ပတ်သက်တဲ့အသေးစိတ်စီရင်စရာတွေကိုဆွဲပြောင်းရမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့အတော့ကိုအချိန်ယူပြီးတော့ဟိုအချိန်ပေးပြီးတော့စနစ်တကျဆွဲပြောင်းနိုင်မှသာနော် NLD အစိုးရအနေနဲ့ဟိုမျက်နှာကောင်းရနိုင်မယ်လို့ကျွန်တော်ကတော့မြင်တယ်ဗ
ျဒုတိယအကြိမ်အစည်းအဝေးကိုတော့နှစ်ဖက်ညှိနှိုင်းပြီးဆက်လက်ပြုလုပ်သွားဖို့ရှိတယ်လို့သမရာယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်အခုလိုဝင်ကြီးဌာနအလိုက်ပိုင်ဆိုင်မှုတွေလက်ရှိဘတ်ဂျက်အရာသုံးထားတဲ့ငွေတွေအားလုံးကိုတော့သက်ဆိုင်ရာဝင်ကြီးဌာနအလိုက်ဌာနတွင်းမှာစည်းင်းစစ်တွေနဲ့ပြန်ပြီးစစ်နေတဲ့အကြောင်းပြန်ကြားရေးဝင်ကြီးဦးရထွတ်က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်။လက်ရှိအစိုးရရဲ့၅နှစ်စီမံကိန်းတွေကိုဆက်လုပ်မလားမလုပ်ဘူးလားဆိုတာကတော့နောင်တက်လာမယ့်အစိုးရရဲ့အဆုံးဖြတ်ပေါ်မှာပဲမူတည်မှာဖြစ်တယ်လို့ဦးရထွတ်ကပြောပါတယ်။မနေ့ကဆွေးနွေးပွဲမှာ NLD ကိုယ်စားလှယ်အဖွဲ့ကိုဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကဦးဆောင်ပြီးတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုတော့ပြည်ထောင်စုဝင်ကြီးဦးရထွတ်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးလာထွန်းစောက်လို့ရေးဝင်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမမောင်အောင်နဲ့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးတို့ကတက်ရောက်ခဲ့ကြပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ပြမှာပါ။လွတ်တော်အမတ်ဒေတာမကပြည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေတိုင်းဒေတာအလိုက်အစိုးရအဖွဲ့ဝင်တွေကိုတလုံးတခဲတဲ့နိုင်ငံရေးပင်စင်ချင်းမြင့်တာနဲ့ပတ်သက်ပြီးတော့ပြည်သူတွေထံကလည်းဝေဖန်မှုတွေရှိနေပါတယ်။လက်ရှိနိုင်ငံတွင်းကအခြေခံလူဒန်းစားတွေအတွက်စားဝတ်နေရေးကြက်တဲနေချိန်မှာဒီလိုတလုံးတခဲတဲ့နိုင်ငံရေးပင်စင်မယူသင့်ဘူးလို့ပြည်သူတွေကယူဆနေကြတာပါ။ VOA သတင်းတောက်မတ်သိန်ကီလင်းကစူးစီးတင်ပြမှာပါရှင်။
ဟုတ်ကဲ့ပါရှင်လက်တလောလွတ်တော်တွေရောလွတ်တော်ပြင်ပမှာပါသဘောထားကွဲလွဲနေကြတဲ့တလုံးတခဲတဲ့နိုင်ငံရေးပြင်ဆင်ကိစ္စနဲ့ပတ်သက်ပြီးပြည်သူလူထုတွေထဲမှာလည်းဝေဖန်မှုတွေရှိနေပါတယ်နိုင်ငံရေးအခြေအနေအရရက်ကိုထောက်ထားပြီးဒီပမာဏတော်တော်များတဲ့နိုင်ငံရေးပြင်ဆင်အစားအခြားအကျိုးရှိတဲ့နေရာမှာအသုံးချစီလို့တယ်လို့ရန်ကုန်မြို့နယ်လူငယ်တဦးကအခုလိုပြောပါတယ
်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့တိုင်းပြည်ကတော့အရင်တကယ်ဆင်းရဲနေတဲ့အခြေအနေရောက်နေခင်ဗျာပြန်လည်ထူထောင်ငါမဲ့အချိန်မှာပေါ့နော်ဒီလောက်မျိုးကြီးသက်ဆက်မျိုးကြီးတွေနဲ့ယူသွားပြီးတော့သူတို့ပြန်လည်ပင်စင်နဲ့ပြန်ပြောအားယူသွားတာတော့ဒါသူတို့ရှက်စရာကိစ္စတခုလို့ကျွန်တော်မြင်ပါတယ်ခင်ဗျဟိုပညာရေးဒီ very very မှာအဓိကကိုရရသွားမဲ့ဒီပင်စင်လားကြီးဟိုပို့ပြီးတော့ရှင်းနေပြလိုက်မယ်လို့ဆိုလို့ရှိရင်ဟိုလမ်းမီးမှာတော့ဈေးရောက်နေရတဲ့ကလေးတွေတို့အင်ဂျင်ပို့ပြီးပါလို့ပြီးလုပ်ပြီးမယ်ဆိုရင်တော့ဒီပတ်စံကြီးကတော့အကျိုးရှိမှာပါလို့အဲ့တော့မကြွင်တော့ပို့ကောင်းပါတယ်လို့ကျွန်တော်ပြောပြပါတယ်
အငိမ့်စားပညာရေးဝန်ထမ်းဟောင်းတူကလည်းဒီနိုင်ငံရေးပင်စင်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဒါမပေးသင့်ဘူးလို့ပဲမြင်တယ်။ဘာဖြစ်လို့ဆိုသူတို့ကလုံလုံတဲ့တက်ကြီးကိုပင်စင်သမားတွေဒါတွေအများကြီးကဟိုနည်းနည်းလေးပဲရပြီးတော့သူတို့ကျတော့၅နှစ်လေးပဲလုပ်ပြီးတော့အဲ့လောက်ပေးအများကြီးယူသွားတယ်ဆိုတာဒါမတရားဘူးလို့ထင်တယ်။
နိုင်ငံရေးပြင်ဆင်နဲ့ပတ်သက်ပြီးလွှတ်တော်တွေမှဆွေးနွေးဖို့လွှတ်တော်အမတ်တွေအနေနဲ့လည်းမနေ့ကဒီဇင်ဘာလ22ရက်နေ့မှာနာမည်စည်းရင်းတင်သွင်းခဲ့တာပါ။ဒါနဲ့ပတ်သက်လို့ပညာရေးဝန်ထမ်းဟောင်းကသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါဗျ
။ဖြစ်စေချင်တာကတော့ဆွေးနွေးတဲ့နေရာမှာတော့ကန့်ကွက်စေချင်တာပေါ့နော်။ဒီလိုမျိုးဒါမစင့်တော်ပါဘူး။ပြည်သူလူထုရဲ့မျက်နှာကိုပြန်ကြည့်ဖို့လိုတယ်။ဒီလောက်ကြည့်လဲပြောဖို့မလိုပါဘူးပေါ့နော်။အဲ့လိုမျိုးပြောချင်တယ်ပေါ့။ဒါမှမဟုတ်လွှတ်တော်ကသိတယ်မလားသူတို့အတိုက်ခံဘက်ကပြောတဲ့လူကနည်းပြီးတော့ဟိုလာလူချင်းတဲ့လူဘက်ကညားနေတယ်ဆိုရင်တော့တတ်နိုင်ပေါ့ဒါတိုင်းပြည်ရဲ့ဥပဒေရပဲပေါ့ဒါပေမဲ့ကြည်ပြူသလားစေတနာရှိသလားဆိုတော့လုံးဝမကြည်ဘူးလုံးဝစေတနာမရှိ
ပွေလေးရှိဆောင်မြမအဖွဲ့ကဦးအေးကျော်ကတော့လက်ရှိနိုင်ငံရေးအခြေအနေကိုအစိုးရအနေနဲ့အသိဆုံးဖြစ်တာကြောင့်ဒီတလုံးတခဲတဲ့နိုင်ငံရေးပြင်ဆင်ယူသည့်မယူသည့်တေချာစဉ်းစားစီလိုတယ်လို့အခုလိုပြောပါတယ်
။နောက်ဒီအခုပြီးခဲ့တဲ့သက်တော်သက်တမ်းသူတို့သက်တမ်းပါလဲအစိုးရဆိုရင်ဒီမွေးတင်ကိုအားကြောင်းရေးတယ်ဒီမွေးတင်ကိုရှိတာလေလို့အဲ့လိုမျိုးလေးကြည့်ပြောခဲ့တာလေးရှိတယ်တကယ်လို့တကယ်တော့သက်တမ်းကုန်လူကုန်ငန်းဖြစ်လာတဲ့သက်တမ်းကုန်တော့မဲ့အချိန်မှာသူတို့ဥပိခဲ့တယ်လို့ဒီကျင်းဘုတ်ဒီမှာစောကြမှန်ငယ်ဦးလားဆိုတဲ့အားလဲဒါကသူတို့လည်းတည်တယ်လို့အစိုးရလည်းတည်တယ်လို့ပြည်သူပြည်သားတွေလည်းလက်တွေ့ခံစားနေရတဲ့အခါမျိုးပေါ့နော်အဲ့တော့သူဖြုတ်ပြီးပြောရရင်တော့တန်းကြီးက ဒီအသောဟိုများအသာဟိုကျွတ်တယ်နေတယ်လူဝတ်တည်းညောင်များရှိနေတယ်အဲ့လိုအခြေမျိုးမှာဒီတိုင်းပြည်ပြည်နာတွေကိုဟိုအလုံးချင်းနဲ့အမြောက်အများသုံးလိုက်တာကပြင့်တော်လားမပြင့်တော်ဘူးကတကယ်လို့ငါတို့ဆိုရင်တော့ယူကောင်းလားမယူသင့်ဘူးလားဆိုတဲ့အကြောင်းကိုသိချင်တယ်လို့ကျွန်တော်တော့ပြစ်တော်ပြီးပြောချင်ပါပဲ
လွှတ်တော်နိုင်ရကသူရဦးရွှေမန်းကတော့ဒီနိုင်ငံရေးပြင်ဆင်ဟာလွှတ်တော်အမတ်တီးကြီးပဲမဟုတ်ပဲပြည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေတိုင်းဒေသအလိုက်အစိုးရအဖွဲ့ဝင်တွေလည်းခန်းစားခွင့်ရမှာဖြစ်တယ်လို့မနေ့ကဒီဇင်ဘာလ22ရက်နေ့မှာကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင
် VOA သတင်းတောက်မတ်တင်ကြီးလင်းပါရှင်ရှမ်းပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လို့အသက်ဘေးအတွက်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံနေရတဲ့အပြင်ဒေသတွင်းမှာလည်းလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်ဒါအပြင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကမရေရာသေးတဲ့အနေအထားလည်းဖြစ်နေတာပါမတ်စုမွန်ကအသေးစိတ်ကိုပြောပြမှာပါရှင
်ဟုတ်ကဲ့ပါတနင်္ဂနွေနေ့အပြည့်အစာချုပ် NCA မှာလက်မှတ်မထိုးထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့လက်အောက်ခံရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတပ်နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ထောင်ချီတဲ့ရှမ်းပြည်သူလူထုတွေဟာစစ်ပြေးဒုက္ခသည်တွေအဖြစ်ဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စီရေးပဋိပက္ခပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်တွင်မှာနယ်မြေအေးချမ်းရေးနဲ့တိုက်ပွဲအရှိန်လျှော့ချရေးနှစ်ဖက်တို့ဆွေးနွေးနေကြတဲ့အချိန်စစ်ပြေးဒုက္ခသည်တွေရဲ့နေရရင်ပြန်နိုင်ရေးအဖြေကတော့မရေမရာဖြစ်နေစေအနေထားဖြစ်ပါတယ်။ဒီလိုအခြေအနေမှာအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့စစ်ပြေးဒုက္ခသည်တွေမှာအသက်အန္တရာယ်ဆိုးရင်ရတဲ့မလုံခြုံမှုတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်အဖွဲ့ကပြောပါတယ်။မိုင်းရှုမြို့နယ်ဟိုက်ပါကျေးရွာစစ်ပေးဆောင်ဒုက္ခသည်စခန်းမှာစစ်ပေးဒုက္ခသည်တဦးဟာလည်းစိတ်ဓာတ်ကျလို့ဇွဲကြိုချတည်ဆုံခဲ့ပါတယ်ဒုက္ခသည်အတော်များများဟာလည်းတိုက်ပွဲတွေကြောင့်လုံခြုံရေးမတည်မငြိမ်မှုတွေကြောင့်နေရေးထိုင်ရေးစီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်နေပါတယ်လို့ရှမ်းလူခွင့်ရေးမန်နိုင်ကဆိုင်းခွန်မိုင်းကပြောပါတယ
်ဒီဒုက္ခတဲမှာအခုကဖြစ်ပြနေတဲ့ဟာကြတော့ပြန်လို့ရပြီလို့ပြောတဲ့နေရာတည်းကလည်းလည်းရှိရလင်းတော့ဒါပေမဲ့တကယ်တမ်းကျတော့ဟိုဘသူမှမပြန်ရဲသေးဘူးလေ။ဘာလို့ဆိုပမာစစ်တပ်ဖက်ရဲ့ရှမ်းပြည်စစ်တပ်ဖက်ရဲ့ဟိုဘယ်ဖက်မှလည်းမဆုတ်သေးဘူးလင်းတော့။အဲအဲ့လိုမျိုးအနေထားရှိနေတဲ့အတွက်ကြောင့်မလို့နောက်ထပ်ဒီဆိုဆိုင်လို့တဲ့ဟာလည်းတကယ်ကိုတေချောင်းကြနိုင်တဲ့ပြင်ပေါ်မှာပေါ့။ဟုတ်ကဲ့။ဒုက္ခတဲ့တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတော့ဟိုဟိုဒီဒီဖြစ်ကုန်တော်တော်လေးဆူရခက်နေတဲ့အနေထားလေးတော့ဖြစ်နေပေါ့လေ
။ဒီလိုမျိုးဒုက္ခတဲ့ထောင်နဲ့ချီထွက်ပြေးနေရတဲ့စီးရဲပဋိပက္ခတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်တွင်က SSPBSSA မြောက်ပိုင်းတပ်နဲ့မြမဆိုးရတပ်တို့ကြားတိုက်ပွဲတွေအချိန်လျှော့ချနိုင်ရေးနှစ်ဖက်ဆွေးနွေးမှုတွေကလှုပ်ဆောင်နေစေဖြစ်ပါတယ်။ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်ကဗိုလ်မှူးကြီးဖိန်ဖာပြောပြတာကတော့
ဒီနေ့တို့ဆက်ဆက်ဆုံမဲ့ကိစ္စဆွေးနွေးတာဖြစ်တယ်။တို့တို့လည်းဆုံမဲ့ကျွန်တော်လည်းဆုံမဲ့ဆိုတဲ့တပေါ်ဒါလည်းတဲ့အကောင့်ထဲပေါ်တဲ့နေရာမှာမရှိသေးဘူးလို့ပြောတယ်
။ဗိုလ်မှူးကြီးအခုစစ်ပြစ်ဒုက္ခသည်တွေတော်တော်များများကလည်းအခုတည်းကတချို့နေရရင်မပြန်နိုင်သေးတဲ့မပြန်ရဲသေးတဲ့အနေအထားရှိနေတာပေါ့နော်ဗိုလ်မှူးကြီး။အဲ့တော့အဲ့ဒီဒုက္ခသည်တွေလုံခြုံမှုရှိအောင်လို့ဆိုလို့ရှိရင်ဘာတွေများလုပ်ပေးနိုင်တာတွေရှိပါလဲဗိုလ်မှူးကြီးတို့ဘက်ကလေဟုတ
်။ဟောအဲ့ဒါနှစ်ဖက်ညှိနှိုင်းအောင်ပေါ့အဲ့ဒါညှိနှိုင်းလို့ဟိုတချို့ပြန်သွားတယ်အဲ့ဒါတတ်မတော့ကတို့မင်းတို့ဘာလို့ပြန်လာလဲ။ဒီပြန်ခိုင်းနေအဲ့လိုနေတယ်စစ်ပြေးတုတ်ခတ်တယ်လေဟိုကပြန်လာတာအနည်းနဲ့ရွာတွေတော့သူတို့ပြန်လာပြန်ပါတယ်ဒါနဲ့အတွင်းပိုင်းဥမာနှစ်ပါမုန်းတို့အဲ့ဒီဆက်မှာတော့တတ်မတော်လို့ရှိတယ်
ဒါကြောင့်အခုလိုနှစ်ဖက်ဆွေးနွေးနေကြတဲ့အခြေအနေမှာတိုက်ပွဲတွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့ရှမ်းဒုက္ခသည်တွေကတော့မိမိတို့ရဲ့နေရရင်ကိုမပြောင်းရဲကြသေးဘူးလို့ပြောပါတယ်။အခုလက်တလောရာသီဥတုကလည်းစောင်းနှင်းပိုင်းဖြစ်နေလို့ယာယီဒုက္ခသည်စခန်းနေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးကအခက်အခဲဖြစ်နေတယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့ရှမ်းလူခွေမန်နိုင်ကပြောပါတယ်။
ဟိုတိုက်ခက်ခဲတယ်လေနော်ဒါပေမဲ့လည်းများတော့အပြက်လည်းလူမှုအဖွဲ့အစည်းကနေပြီးတော့တော်တော်ပြီးတော့ကူနေတာဗောလေအခုကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီရတုဥတုတန်လည်းတိုက်အေးတဲ့အတွက်ကြောင့်မလို့ဒီဈေးလည်းတိတ်မရှိတဲ့အတွက်ကြောင့်မလို့ဗောလေ နေရာတွေမှာတချို့ကလည်းဒုက္ခတအားရောက်တဲ့နေရာတွေဟိုတအားလမ်းကျန်းလမ်းပန်းဆက်တွေတအားကျန်းတဲ့နေရာတွေကြတော့ဘသူမှလည်းတိတ်မွင်ကြလဲဒါပေမဲ့တကယ်ဟိုဒုက္ခရောက်နေတဲ့နေရာတွေပေဒီနာအထီးပြေးသွားလဲမတီးတဲ့လူတွေအတွက်နဲ့နောက်ထပ်ဟိုတအားလမ်းကျန်းတဲ့လမ်းပန်းဆက်တွေရေးသွားဖို့အတွက်တအားခက်ခဲတဲ့နေရာတွေကြတော့ပြေဥစားဝင်နိုင်ဖို့ဆိုတာမလွယ်ဘောလေ
အဓိကကတော့တိုက်ပွဲတွေကြောင်းလုံခြုံရေးစိုးရိမ်ချက်တွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားခဲ့ရတဲ့ရှမ်းဒုက္ခသည်တွေအတွက်စိတ်သက်ပြန်လည်ထူထောင်ရင်းနဲ့လူနေမှုဘဝပြန်လည်တည်ဆောက်နိုင်ရေးရှမ်းပြည်နယ်အစိုးရလွှတ်တော်အစိုးရနဲ့တက်မတော်စားတဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးအနက်ထားဆောင်ရွက်တင်ပါတယ်လို့ရှမ်းဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွင့်ရေးဖွဲ့တွေကပြောပါတယ်။လာမယ့် January 12ရက်နေ့မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့အစိုးရတက်မတော်လွှတ်တော်ကကိုယ်စားလှယ်ပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုကျင်းပဖို့ရှိပြီးတော့အမျိုးသားပြည်လဲတင်မြင့်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးနဲ့နိုင်ငံရေးပြည်ထနာကိုနိုင်ငံရေးအရာငြိမ်းချမ်းစွာအပြေရှာနိုင်ရေးအဓိကဆွေးနွေးကြမှာဖြစ်ပြီးဒီညီလာခံမှာတက်ရောက်ဖို့အတွက်အပြစ်မရရသေးတဲ့အဖွဲ့တွေကိုလည်းဖိတ်ခေါ်ထားတယ်လို့သိရပါတယ်ရှင်
။မဆုမွန်ပြပြသွားပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လှည့်နေပါတယ်။အခုလို့ December Christmas ကာလမှာလက်ဆောင်တေးသချင်းတွေကိုတင်ဆက်နေတာမို့ဒီကနေ့မနေ့အတွက် Wonderful Christmas Time ကိုနားဆင်ရအောင်ပါရှင
်။ The moon is right. The spirit's up.We're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time.Children sing their song. Ding dong, ding dong, ding dong, ding.
ကြာခင်မှာတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာကမ္ဘာတည်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေနဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရတော့မှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါရရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုနှာစင်ရမှာပ
ါစူပါဆိုဖြစ်ရတစ်ခုအနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြစ်ရတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကဒီကျောင်းသားတွေကိုလက်ပံမှာအကြိုက်နဲ့ခြုံခွဲရတဲ့ကိစ္စကတော့မြန်မာနိုင်ငံရဲ့ဒီခုရဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ပြောင်းနေ
တယ်။ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်။မကြခင်မှာတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါ်လာလတန်နဲ့ဦးသိန်းထိုင်ဦးတို့ကစူးစီးတင်ပြမှာပါရှင်
။ရွှေကောက်ဘွဲနိုင်ပြီးနောက်ပိုင်းဒေါ်ဆန်းစုကြည်အနေနဲ့အသွင်ကူးပြောင်းရေးကိုတိတ်တိတ်ကလေးပုံဖော်နေပြီဆိုပြီးသောမတ်ဖူလာရေးတဲ့ဆောင်းပါးတစ်ပုဒ်တတိလာနေ့တို့ The New York Times သတင်းစာမှာရေးသားဖော်ပြထားပါတယ်။နှစ်ပေါင်း50ကျော်အကျုပ်ခဲ့တဲ့အသားကျနေတဲ့စစ်တပ်ကြီးဆိုတဲ့စနစ်ကနေ NLD အနေနဲ့အာဏာကိုဘယ်လိုပဲပုံလွှဲပြောင်းမလဲအသေးစိတ်ကိုလူတွေကြားမှာခံမှန်းတွက်ဆနေကြပါတယ်။နိုင်ငံရေးကျင်းသားဟောင်းတယောက်အဖြစ်ကနေတိုင်းပြည်ကိုဦးဆောင်ရမယ့်ဒေါ်အောင်ဆန်းစုကြည်အနေနဲ့တောင်အာဖရိကသမ္မတဟောင်းနယ်ဆင်မန်ဒဲလာတို့ကလို့သူ့ကိုကျင်းချခဲ့တဲ့သူတွေကိုလက်တော့မြန်ရေးယူတာမျိုးမလုပ်ပါဘူးဆိုတော့အာမခံချက်ပေးနိုင်ဖို့နဲ့ရင်ကြားစီနိုင်ရေးကြိုးပမ်းနေရပုံရပါတယ်စစ်တပ်ရဲ့အာဏာကိုရှော့ချတာမျိုးဘာမှလုပ်မှမဟုတ်တဲ့အကြောင်းအန်တီကောင်းဆောင်သူဖြစ်တဲ့ဦးဝင်းထိန်ကလည်းပြောဆိုထားပါတယ်ဒါပေမဲ့လည်းအရင်တော့အစိုးရအတွင်းမှာဆင်လာရှိခဲ့တဲ့ဘ ഹു အားပဲစီမံခန့်ခွဲအမိန့်ပေးတဲ့ဆင်လာကိုပြန်လည်ပြုပြင်သွားမယ်ဆိုပြီးအန်တီဗန္ဓာရေးကော်မတီကဦးဖြိုမင်းသိန်းပြောဆိုတာကိုစောင်းပါမှာဖော်ပြထားပါလေ NLD ပါတီကိုယ်တိုင်ကလည်းဘ ഹു အလုပ်မှုဆောင်ဖွဲ့ဝင်တချို့ကလွဲလို့ဒေါ်ဆန်းစုကြည်တယောက်ထဲနဲ့ပဲဥဆောင်နေသလိုမျိုးဖြစ်နေတဲ့အကြောင်းစောင်းပါမှာရေးသားထားပါလေဒေါ်ဆန်းစုကြည်အနေနဲ့လက်တဆုပ်စာလူနည်းစု၄ရဲ့ကြံပေးချက်ကိုပဲရယူဆုံးဖြတ်ခဲ့ရတာတွေရှိတာကြောင့်ပို့ပြီးတော့ရည်ချင်းရှိတဲ့ဥဆောင်ပါဝင်နိုင်မဲ့သူတွေဒီထက်ပိုများများလိုအပ်တယ်လို့စောင်းပါရှင်ကသုံးသပ်ပါလေဒေါ်အောင်ဆန်းစုကြည်မှာကောင်းမွန်အားကောင်းတဲ့အဖွဲ့တစ်ခုလိုအပ်နေပြီးဒီလိုအဖွဲ့မျိုးမရှိသေးတဲ့အကြောင်း NLD ထိပ်တန်းခေါင်းဆောင်သူဖြစ်တဲ့ဦးညံဝင်းကိုရိုင်းပြောဆိုတာကိုလည်း The New York Times သတင်းစာမှာရေးသားထားပါတယ်။ဆောင်းပါးအသေးစိတ်ကိုတော့ New York Times Stockholm Internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်လက်ပြီးထိုင်းအပန်းဖြေကျွန်းမှာ British အုပ်ရုပ်အသက်ခံရမှုနဲ့ပတ်သက်လို့မြန်မာအုပ်ကိုထိုင်းတရားရုံးကအမိန့်ချမှတ်မယ်ဆိုတဲ့ခေါင်းကြီးနဲ့ AFP သတင်းကနေကောက်နှုတ်တင်ပြလိုပါတယ်။2014 September 15ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းခေါတောက်ပန်းဖြေကျွန်းမှာ British ခီးသွား David Miller ကိုတပ်ပြီးသူ့ဖော် Hannah Withridge ကိုအထမပြုခြင်းကတတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့မြန်မာလူငယ်ပြောင်းရွှေ့အလို့သမားနှစ်ဦးတို့ဖြစ်ကြတဲ့ကိုဇော်ဝင်းနဲ့ကိုဝင်းစော်ထွန်းတို့အပြစ်မရှိကြောင်းထွက်ဆိုခဲ့ကြတယ်ပထမအမှုစစ်ဆေးစဉ်မှာတော့အထမဝန်ခံထွက်ဆိုခိုင်းခဲ့တာတွေရှိခဲ့တယ်လို့အစချီရေးသားထားပါတယ်ဒီလူတတ်မှုကိုစစ်ဆေးရမှာလနဲ့ချီကြခဲ့ပြီးတဲ့နောက်ခရစ်စမတ်မတိုင်မီဒီဇင်ဘာလ24ရက်ကြာသပတေးနေ့မှာအနီးရှိခေါက်စမဝီကျွန်းမှာတရားသူကြီး၃ဦးတို့ကစီရင်ချက်ချကြမှာဖြစ်ပါတယ်။လူအခွင့်အရေးဖွဲ့တွေကတော့မြန်မာနိုင်ငံပါဝင်အိနီးချင်းနိုင်ငံတွေကဖြစ်ကြတဲ့လာဆာနဲ့ပြောင်းရွှေ့အလုပ်သမားတွေဟာထိုင်းနိုင်ငံမှာဖြစ်ပွားတဲ့ရာဇဝတ်မှုတွေအတွက်အပြစ်ဖို့ခံကြရပြီးထိုင်းတရားရေးစနစ်ဟာလေငွေနှစ်အာဏာရှိသူတွေဘက်ကိုလိုက်နေတယ်လို့ထောက်ပြခဲ့ကြပါတယ်။စုံစမ်းစစ်ဆေးမှုတွေမှာလူသားမှုဖြစ်ပွားရာနေရာကနေတည်တည်ကံပစ္စည်းသိမ်းမှု DNA နမူနာတွေကိုမပြောက်မပြစ်အောင်ထိန်းသိမ်းနိုင်ဖို့နဲ့ အသက်ခံခဲ့ရတဲ့အမျိုးသမီးရဲ့ဝတ်စားလိုအရေးကြီးတဲ့တည်တည်ခံအထောက်အထားတွေကိုစစ်ဆေးဖို့ညှင်းဆိုခဲ့တာတွေတွေ့ရပါတယ်။ဆွဆွဲခံထားရသူ2ဦးတို့ရဲ့ DNA တွေကိုတော့လူသက်လက်နဲ့ဖြစ်တဲ့ဂေါ်ပြားပေါ်မှာမတွေ့ရပဲတခြားအမည်မသိတဲ့လူတွေရဲ့ DNA တွေကိုတော့တွေ့ရှိခဲ့တယ်လို့တရားခံရှေ့နေတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။တည်ဆုံးသူ British အဦးတို့ရဲ့ဆက်ဆက်ဘယ်လိုအသက်ခံခဲ့ကြရလဲဆိုတဲ့အမှုနဲ့ပတ်သက်လို့တရားစီရင်ရမှာမျှတမှုရှိပါမလားဖြစ်ရမှန်ကဘယ်လိုလဲဆိုတာကိုတည်ဆုံးသူတွေရဲ့မိသားစုတွေအနေနဲ့သိနိုင်ဖို့ကခက်ခဲမှဖြစ်တယ်လို့နိုင်ငံတကာခုံရုံးအဖွဲ့ဝင်များကော်မရှင်ရဲ့ဒီသန္တရညွှန်မှု Sam Zerfi ရဲ့ပြောကြားချက်ကို EFP သတင်းမှကိုးကားဖော်ပြထားကြောင်းပါရှင
်အခုလိုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှလည်းထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီကနေ့မင်းတင်ပြမယ် idiom အသုံးကတော့
living hand to mouth
ဖြစ်ပါတယ်စာလုံးပေါင်းက l i v i n g living က l i v e live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် h a n d hand ကလေ t o 2ကမှာ m o u t h mouth ကပါစားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏီပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင့်သက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြည့်တိတ်ကြတဲလွန်းလာလို့နောက်ထမင်းတနဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇတ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလှတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့လုံးမှတနေ့စားရတယ်ကြက်တဲလှတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်ထားတဲ့အင်္ဂါနေ့ညဒိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါရဲ့ရှင်။
တော်ရရှိမြတ်မြမချိုင်းရင်ကုံဆုံးတော့မဲ့2015ခုနှစ်တည်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညဉ့်ညံ့ရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုဖြစ်ခဲ့ဆုံးလဲဘယ်နေရာတွေမှာတော့အဆောက်အအုံဖြစ်ခဲ့တယ်လဲရှေ့လာမဲ့2016နှစ်တည်းထဲမှာရောတိုးတက်မှုပဲဖြစ်ဖြစ်ဆက်ရုံမှုပဲဖြစ်ဖြစ်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်အရင်ဆုံးကတော့ဒီပြီးခဲ့ဒီကုံဆုံးတော့မဲ့2015ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ဖြတ်သန်းမှုဟာအဆိုးနဲ့အကောင်ဘယ်ဟာပုံမလဲဆိုတာကိုကျွန်တော်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားအမြင်တွေကိုကျွန်တော်ကြားချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြားရေးရှိနေပါတယ်ကိုမြားရေးသဘောထားကိုရေဝီရကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ2015ခုနှစ်ဟာကျွန်တော်တို့အစိုးရကပို့သလားအကောင့်တွေကပို့သလားဘယ်လိုများသုံးသပ်မိလဲခင်ဗျာ
2015မှာတော့အကောင့်နဲ့အစိုးရကတော့ဒီဂျွန်တွဲနေတာပဲလေဟိုရုပ်ပြက်ဆုံးရုပ်ပြက်ဆုံးနဲ့ဒီအစိုးရတန်းတစ်လျှောက်လုံးမှာဒီအစိုးရဆုံးဟိုဖြစ်ရတစ်ခုအနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြစ်ရတဲ့ခုနည်းပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကဒီចောင်းသားတွေကိုလက်ပံမှာအကြိုက်နဲ့ခြုံခွဲရတဲ့ကိစ္စကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ကွင်းကွင်းပေါ့ဗျာမိမောထုတ်ကြလိုက်တဲ့လုပ်ရတဲ့ဒါကတော့အဆိုးဆုံးပဲဒါကျွန်တော်မြင်တာကတော့ဗျာအဲ့တော့ဒါအဆိုးဆုံးပေါ့နော်အကောင့်ဘက်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရဲစဲဆိုင်ရာစာချုပ်ကိုဒီစာချုပ်ကိုကျွန်တော်ဘာလို့ညွှန်ရလဲဆိုတော့ဒီစာချုပ်ဒီတိုင်းနာလက်နက်ကိုင်အဖွဲ့ကြီးတွေဘက်ကကုစားပြုထားတဲ့ NCCD နဲ့အစိုးရဘက်က UPWC နဲ့ပေါင်းဆွဲထားတဲ့မြန်မာနိုင်ငံရဲ့တမိုင်းစီစဲတစ်ချောင်းလုံးမှာသူဒါတော့များများလို့ညာနိုင်ငံရေးဒီဆွေးနွေးပွဲတွေအထိရှေ့ရှေ့ကိုဥတည်နိုင်တဲ့စာချုပ်တရားကိုပေါ်ထွန်းလအောင်လုပ်ခဲ့ပြီးတော့မှအခွင့်ရှိခွင့်နဲ့လက်မထိုးတဲ့ကိစ္စဒါကတော့အကောင့်ဘက်ကမြင်တယ်မပြည့်စုံဘူးအဖြစ်ပေါ်လာပါတယ်တိုးတော်လည်းဒါအကောင့်ဘက်ကိုဥတည်ရလို့ကျွန်တော်တို့မြင်ရတယ်နိုင်ငံကြီးမှာတော့ကြာကျွန်တော်တို့ကနိုင်ငံကြီးကတုံးပြတာဖြစ်တယ်ဒီဆိုအုပ်ချုပ်လို့မကောင်းဘူးဒီဆိုအုပ်ချုပ်လို့ကောင်းတယ်ဆိုတဲ့အမြင်မျိုးလည်းမရှိပါဘူးအော်ဒီလိုပဲကျွန်တော်ပြောချင်တယ်အဲ့တော့2015တခုလုံးပြန်ချုံကြည့်မယ်ဆိုလို့ရှိရင်နိုင်ငံကြီးဖြစ်ပေါ်တိုးတက်မှုတွေမှာဖန်စီထင်းထင်းခံရတဲ့ဥမာအဖြစ်ပြောမယ်ဆိုလို့ရှိရင်အခုဖြစ်ကုန်ပိုင်းလေးရောက်လာတဲ့ခါမှာဒီဒီကျွန်တော်ပက်ဖစ်ခွန်ချာလီတို့ကိစ္စလူချစ်ပြီးကိစ္စရမျိုးတွေပေါ်လာတာကပြည်တယ်အရင်ကြီးကဖန်စီထင်းထင်းထားတဲ့ကိုနေမျိုးစဉ်မတ်တော်အောင်ကအစရှိပုဂ္ဂိုလ်တွေလုံတော့ချင်းမရှိဘူးဒီဖြစ်ရတဲ့ရတော့တော်တော်ဆိုရဲအဲ့တော့အကောင်းနဲ့ဆိုအာမန္တန်ပြောရမယ်ဆိုရင်နိုင်ငံဖြစ်ဖို့တူတက်မှုအကျွန်းတရားနှီးကွေးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့ကျွန်တော်အဲ့ဒါတုံ့တက်တယ်အထူးခြားဆုံးအနေနဲ့အစိုးရရဲ့ထပ်ပြီးတော့မှ fair ဖြစ်တဲ့ဟာကိုပြန်ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒါအစိုးရသက်တမ်းတက်လျှောက်လို့မှတကယ်ကိုဒီမှာတမတ်ကြကြအတန်နိုင်လို့လုပ်သွားတဲ့လုပ်ရတစ်ခုဖြစ်တယ်ဆိုတာကိုလည်းကျွန်တော်အစိုးရကလေးစားအပြစ်မှတ်ပြုခဲ့တာပါဟုတ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။တနင်္လာဆရာကိုစောတက်ထွေးရဲ့သဘောထားအောင်ခင်ဗျာကျွန်တော်တို့ဒီ2015ခုနှစ်ထဲမှာအစိုးနဲ့အကောင်ဘယ်ဟာတွေကပူတယ်လို့ယူဆလဲခင်ဗျာ
။2015ခုနှစ်မှာကျွန်တော်တို့နိုင်ငံရေးအကောင်ပေါ်နယ်လို့ယူဆတဲ့အရာ၃ချက်ရှိပါတယ်။နံပါတ်၁ကတော့ကျွန်တော်တို့ဒီနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာနိုင်ငံသားအလုံးကကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံတစ်ခုထူထောင်ဖို့အတွက်ပြက်ပြက်ဆာဆာပိုင်းဆက်ထားတယ်ဆိုတာကိုပြသလိုက်တာကျွန်တော်တို့နံပါတ်၁အကောင်ပေါ်နယ်လက္ခဏာတစ်ခုဖြစ်ပါတယ်။နံပါတ်2ကတော့အခုကျွန်တော်တို့ဒီလက်ရှိကျွန်တော်တို့နှစ်ပေါင်းများစွာအာဏာကိုဆုပ်ကန်ခဲ့တဲ့ကျွန်တော်တို့တပ်မတော်ရဲ့တပ်မတော်မွေးဖွားလာတဲ့ပါတီတစ်ခုဖြစ်တဲ့ဒီကန်ပြိုးရဲ့ဒီကန်ပြိုးကနေပြီးတော့မှကျွန်တော်တို့ဟိုဆက်နွယ်နေတဲ့ဒီအင်အားစုကြီးပေါ့နော်အဲနှစ်ပေါင်း50လောက်ကျွန်တော်တို့ဒီနိုင်ငံတော်အာဏာကိုချုပ်ကန်ခဲ့တဲ့ဘဝဝိုင်းကြီးဟာအခု2015ခုနှစ်မှာတော့ဒီအနိုင်ရပါတီကိုအာဏာဆက်ပြောင်းပေးဖို့အတွက်ကိုတို့အနေနဲ့ပြင်ဆင်မှုရှိနေတယ်ကျပြောင်းပေးဖို့လည်းသူတို့စူးစမ်းနေတယ်ဆိုရယ်တွေ့နေတဲ့အခါတစ်ခုတစ်ချက်ရှိပါတယ်အဲ့ဒါဒုတိယချက်ပါတတိယချက်ကတော့ကျွန်တော်တို့90တော့အနိုင်ရပါတီဖြစ်တဲ့လူသားဒီပေါ်ဒီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဒီနဝတာအစိုးရဒါမှမတူညီတဲ့နိုင်ငံရေးအနေနဲ့အမုန်းတရားတွေအာဃာတတွေရှိပါတယ်ဒါပေမဲ့အခုပြန်ပေါင်း28နှစ်အကြာမှာတော့ကျွန်တော်တို့အဲ့အာဃာတတွေကိုခြေဖြတ်ဖို့အတွက်ကိုတမရော်ရဲ့လက်ရှိခေါင်းဆောင်အနေနဲ့ဒီဘက်ကအနိုင်ရပါလီရဲ့ခေါင်းဆောင်တွေကတတိကြီးကြီးနဲ့အထောက်ရှားဆောင်ရနေတာကိုတွေ့ရပါတယ်။ဒါကျွန်တော်တို့ဒီ2015မှာကောင်းမွန်တဲ့နိုင်ငံရေးလက္ခဏာ3ရလို့ယူဆပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့ဥက္ကဋ္ဌဥက္ကရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်။ဆိုတော့ဒီ2015ခုနှစ်မှာမြန်မာနိုင်ငံရဲ့ပြတ်တမ်းမှုဟာအစိုးနဲ့အကောင်ရှင်ပြောမယ်ဆိုရင်ဘယ်အားပူတယ်လို့ဥက္ကဋ္ဌဥက္ကယူဆပါတယ်ခင်ဗျာ
။2015မှာဒီအကောင်နဲ့အစိုးဆိုတဲ့နေရာမှာဒီ2015ကိုမကြည့်ဘဲနဲ့ဒီ2015နဲ့2015ကြာကာလတစ်ခုကိုဒီတက်တန်းတစ်ခုဖြတ်တန်းတဲ့အချိန်မှာဒီအယူရပေါ့လေဒီဗမာပြည်ရဲ့ဖြစ်စဉ်မှာအယူတစ်ခုကိုတိုးချင်းကလာတဲ့သဘောရှိတော့ဒီအယူရဲ့ဒီဖုံးသားမှာတော့2015ဖြစ်လာတော့2015မှာကျွန်တော်တို့ကြံကြည့်တဲ့အခါကျတော့ဒီဒီငါးနှစ်လုံးလုံးမှာကျိုးပန်းလာတဲ့ဒီရလာဒီဒီအနည်းချုပ်ဒီဒီ2015မှာလာရရရရှိတယ်လို့တော့မြင်ပါတယ်။တိုင်းသားတွေဘက်ကပြန်ကြည့်မယ်ဆိုရင်ဒီဖက်ဒရယ်ပြည်တော်စုဒီဆောက်ရေးဆိုတဲ့အကြမ်းခင်းပေါ်မှာပေါ့အခြေခံပေါ်မှာဒီ2010နဲ့2015ကြားမှာအနာရှိနေတဲ့အစိုးရလွတ်တော်တမတော်တို့ကနေပြီးတော့ဒီတစ်ခဲနဲ့ဒါရေဒီတော့ဒီဖောက်ရေးအတွက်ကိုဟောလာဒီကတိကိုပြုပြီးတော့ပါလာတဲ့ကျွန်တော်တို့ NCA ဆိုတော့သမိုင်းကတော့ပြခါရဆေးကြီးသမိုင်းကြီးတို့ကဒါ2015ရဲ့ဒီတော်တော်လေးချင်းရှားတဲ့အရလက်ကြီးဖြစ်ပါတယ်။ဟု
တ
်ကဲ့ကျေးဒီ2015မှာဒီအဆင်မပြေတာတွေရှိမယ်ဆိုရင်တော့နော်အာကျွန်တော်တို့ရှိနိုင်ပါလားတချို့ဆန္ဒပြဝယ်ပြီးပညာရေးကိစ္စဆန္ဒပြမှုတွေတချို့ဒီကျွန်တော်တို့ဒီဥပဒေတရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကိစ္စပေါ့လေတည်ငြိမ်ရေးစမှုနဲ့ဆိုင်တဲ့ကိစ္စဒီကျွန်တော်တို့ရဲ့ဒီ ်ညောက်ပိုင်းမှာဖြစ်နေတဲ့လက်နက်ကိုင်ပိပခအဲ့ဒီဒေအားလုံးဟိုမချုပ်ငိမ့်နိုင်ပြီးတာကတော့အာမေဂျက်လို့ပြောနိုင်တယ်မဟုတ်ဒီအာမေဂျက်ကဒီ2015အတိုင်းအတာနဲ့ပြောရင်30ရာခိုင်နှုန်းထက်မပိုပါဘူးဒီအောင်မြင်တိုးတက်မှုနဲ့အမှတ်သားသားဖြစ်တဲ့ကိစ္စက90ခန့်နှုန်းရှိတယ်လို့ကျွန်တော်ချုပ်ပြီးတော့ပြောနေပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီဟိုပါဝင်မှုကျွန်တော်တို့ကမ်းလှမ်းထားတဲ့သောတာရှင်တွေလည်းရှိနေပါတယ်ဥကျော်လင်းရှိနေပါတယ်ဝါရဲနိုင်ငံရေးသမားဥကျော်လင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ဒီဟိုပေါ်ဒီနေ့လေးအကောင်းလေးတွေတွေ့ပြောမှဆိုလို့ရှိရင်တော့အဲ့လိုအရှိခဲ့ရတဲ့ကမ်းမှာမိဘပြည်သူများခင်ဗျာဆိုပြီးတော့တစ်ခါလေးလိုသေးတဲ့အရှိခဲ့တဲ့ဒုတိယပဲရှိတယ်ဒီဘူရီရောဒါရရင်တော့ချင်းဒါပြီးတော့ဘာလဲပြန်မယ်ဆိုပြီးတော့အဲဒီရေစရာတို့ရဲ့ဆရာလွယ်လို့မိဘပြည်သူဆိုလူယူသေးတဲ့အထိတမားကြီးအတော်ရဲ့သလိုတော့ဘာလဲပြောဖို့ပဲစပော့စ်မန်နီစကီပေါ်အော်ဒီတိုချိုင်ယာမီရောသူရဲ့အချက်တွေကိုနိုင်ငံတကာဟောပါဖို့သူအပြန်ရှိပြီးတော့ထပ်မရှာသွားနိုင်ဘူးဥပမာကျွန်တော်တို့ကနိုင်ငံတကာလူ့ခွင့်ကော်မရှင်ရဲ့ဘာတွေအရေးကြီးလို့ဆိုရှောင်းနိုင်တယ်ဒါလည်းကောင်းတယ်တော့ကျွန်တော်တို့အစီအဟောရအဖြစ်နဲ့နိုင်ငံဘာသာအောင်လို့မတော်တဆုံးဆိုလိုက်တော့ပမာတိကြီးကကားပေါင်းဆိုအစ်စ်တင်နဲ့တခိနေတာလို့ထင်ရတယ်။ဒါကြောင့်လည်းအဲ့ဒီနောက်ဆက်တွဲရတော့ကျွန်တော်အစိုးရဆက်ပြောမယ်ဆိုရင်အခုကပါကင်းနေမရှိဘူး။ပေါ်တော်ကလည်းကိုလိုချပြီးတော့အရင်တော့ရေချောနဲ့မတူအောင်ပိတ်ကုန်နေပြီးတော့မှဒီပမာတိကရှိနေတဲ့ပမာတိ elevation တဲ့မလို့ကျွန်တော်ပြင်ခံသူပြုတ်ထွက်သွား။အခုပမာတိ elevation ဆိုတဲ့ဆေးရမွေးတွေကိုရောပါရီကိုနောက်ဘက်ကိုဆိုရှစ်တက်လို့တွေ့တော့သူတို့ဒီမခုံးကြီးခံနေမယ်။ဒါကမတိုင်ကြောက်စရာကောင်းနဲ့တိုင်ပုံပဲကျွန်တော်တို့ဆေးရမွေးတွေကပူပူရရှာတဲ့ဒီလိုဆင်းရဲတဲ့လူကစားနဲ့ချမ်းသာတဲ့လူကစားကိုဟိုက်တင်နဲ့ကိုဟာတော့အဲ့လိုနောက်ဘက်ကိုရှင်းပြလို့မဆိုတော့ကျွန်တော်နောက်ဘက်ကိုထားရမလို့ဆိုကျွန်တော်စိတ်ထဲမှာအတူကိုရေမုန်းပြီးစောင့်ကြည့်နေရပါတယ်။ဒါပေမဲ့အပေါင်းတွေရှိတယ်အစိုးရရှိတယ်လို့ကျွန်တော်ပြောပြီးတော့ဖတ်ချက်ကနေဟောချုပ်ချင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းတော်တာရှင်တယောက်ကလည်းအတန်ဖိုင်နဲ့ကျွန်တော်တို့ပေးဖို့ပြီးဆွေးနွေးထားပါတယ်။ဦးကျော်လင်းကြံကင်းမျိုးပါဦးကျော်လင်းဆွေးနွေးချက်ကိုလည်းနားဆင်ကြည့်ပါခင်ဗျာ
။ဦးသိန်းစေအစိုးရရဲ့ငါးနှစ်တက်တန်းအတွင်းဈေးနှုန်းသက်သာအောင်ဆောင်ရွက်ပေးရေးနဲ့မြန်နှုံးပုံမှုကောင်းမှုအောင်မြင့်တင်ရေးမှာအပလုံးဝနှိပါပြောင်းလဲသွားတာကတော့အင်တာနက်မိုဘိုင်းဆက်သွယ်ရေးကဏ္ဍပါပဲ။တခြားဆက်သွယ်ရေးကဏ္ဍကတော့ပုံမှန်တိုးတက်မှုမှာအပတည်တာတဲ့အပြောင်းလဲမတွေ့ရပါဘူး။စီးပွားရေးကဏ္ဍမှာတော့လက်စားမှုတွေရှိနေသေးတာကြောင့်ရေဒီမိုကရေစီအစိုးရဆစ်စစ်မဟုတ်သေးလို့ပြည်ပကယင်းဒီမြုပ်နှံမှုတွေနဲ့အလုတ်အကန့်ခွင်လန်းတွေထင်းသလောက်မဝင်သေးတာလဲတွေ့ရပါတယ်။ဂျင်းနဲ့လောက်အောင်မပြောင်းလဲနိုင်သေးတာကတော့မဆလာခက်ကစပြီးခက်ဆက်ဆက်ဈေးနှုန်းကြီးမြင့်အောင်ထိန်းချုပ်ခဲ့တဲ့မော်တကားတင်သွင်းရေးပါကျမ၏ကဏ္ဍမှာလည်းအစိုးရဘက်ကလှုပ်ဆောင်ပေးတဲ့တည်တာတဲ့အပြောင်းလဲမတွေ့ရတော့ပါပဲ။လုပ်ပိုင်ခွင့်အပြည့်အဝမရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရန်ကုန်ဆေးရုံကြီးပိုင်းမှာပဲအနေငယ်တိုးတက်ခဲ့တာပါ။လမ်းမဆက်သွယ်ရေးမှာလည်းစီအစိုးရလက်ထက်ကတော့တော့မတိုးတက်ခဲ့ပါဘူး။ခေတ်ဆက်ဆက်မပြည့်ပြတ်ခဲ့တဲ့ပသိမ်မုံရလမ်းကိုတောင်အဖြစ်လောက်ပဲဆက်ဆက်ဖွင့်လှစ်နိုင်ခဲ့တာပါ။ပြည်ရင်းငင်းကြီးရဲ့ရအောင်လှုပ်ဆောင်တဲ့အပိုင်းမှာတော့ကိုကျိုးစည်းဝါကာဝယ်မှုတွေလုံးဂျုံရေးရာတွေကိုဦးစားပေးလွန်လို့တိုင်းရင်းသားတွေရဲ့ယုံကြည်မှုအပြည့်အဝမရနိုင်တဲ့အတွက်ဒီမိုကရေစီဆိုးရတွေလောက်စွမ်းဆောင်နိုင်ဖို့မလွယ်ကူပါဘူး။လုံးဝမပြောင်းလဲသေးတာကတော့ဥပဒေထက်မှာဩဇာအာဏာရှိနေတဲ့တရားစီရင်ရေးနဲ့လက်စားမှုပြဿနာပါ။အုပ်ချုပ်ရေးမှာလည်းအခြေခံရပ်ရွာတွေကစပြီးပြည်သူမျက်နှာကိုပဲကြည့်မဲ့ပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေမဖြစ်သေးလို့လုံးဝမပြောင်းလဲသေးဘူးလို့ပြောရမှာပါ။အစိုးဆုံးကတော့ပညာရေးကဏ္ဍပါ။ပြောင်းလဲဖို့အနေနဲ့သာသာပြောင်းလဲဖို့အရေးငင်းငင်းချမ်းချမ်းတောင်းဆိုဆန္ဒပြသူတွေကိုထောင်ချဖြစ်တဲ့အထိဆိုရလာပါတယ်။နောက်တက်မဲ့ဒေါ်ဆန်းစုကြည်အစိုးရကတော့အခြေခံဖြစ်တဲ့အမိုက်ကစပြတ်သက်မီးလောင်စကပုံကိုကာကွယ်နိုင်မဲ့တပြားတစ်ချက်မှမကုန်ကြပဲပြည်သူပြည်သားတိုင်းပါဝင်ပြောင်းလဲလှုပ်ဆောင်နိုင်တဲ့အမိုက်ပြဿနာကစကင်တွယ်နေပြီဖြစ်လို့သူ့လက်ထက်၅နှစ်တာကာလအတွင်းမှာတော့အဖက်ဖက်ကပြောင်းလဲသွားစေနိုင်မဲ့လမ်းစကိုစတင်ချမှတ်လုံဆောင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ကြံကင်းမျိုးဥကျော်လင်းရဲ့ဆွေးနွေးချက်ပါခင်ဗျာ။ဆိုတော့ကျွန်တော်ဒီ2015ခုနှစ်ကတော့အားလုံးပြောသလိုအစိုးကောင်းနေရောပြောနေရဲဆိုတော့ကျွန်တော်ဒီ2016အတွက်ကိုရောကျွန်တော်ဘာတွေမျှော်လင့်လို့ရမလဲဆိုတော့ကျွန်တော်ဆွေးနွေးချင်ပါတယ်။ဆိုတော့ရှင်းနေထဲမှာအစိုးရတည်ပြင်းတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကဥဆောင်လာမယ်ဆိုရင်ရော2016ဟာထူးခြားမှုတွေတိုးတက်မှုတွေတွေ့ရမယ်နှစ်တစ်နှစ်ဖြစ်လာနိုင်လားဒါမှမဟုတ်စိန်ခေါ်မှုတွေရောဆက်ပြီးမရှိနိုင်ဘူးလားဥမာအာဏာလွှတ်ပြောင်းရေးကိစ္စလိုမျိုးတွေမှာကိုမြားရေးသဘောထားဆွေးနွေးပြပါဦးခင်ဗျာ။
ဟုတ်တယ်ဒီနိုင်ငံရေးရာသီဥတုရတော့တာယာနေရပဲကြာအဲ့တော့အာနာဖေကျောင်းရင်းနဲ့ပတ်သက်ပြီးတော့တမရကြီးကိုယ်တိုင်လည်းတွေ့ထားတဲ့စကားတွေရှိရလीအဲ့ကျွန်တော်တို့ဒီမှာဒီတမရနဲ့တွေ့တဲ့ကိစ္စတော့အန်တီစုနဲ့တမရနဲ့တွေ့တဲ့ကိစ္စနောက်တစ်ခါကျွန်တော်ကာတူးနဲ့တွေ့တဲ့ကိစ္စအစရှိရလက်တရားလည်းရလက်ကောင်းနေကိုကျွန်တော်မြင်တယ်လीအဲ့တော့အာနာဖေကျောင်းရင်းတွေ့တော့ကျွန်တော်ထင်တယ်ကြာသူတို့တရားအချင်းတော့နောက်ဆက်ရှိလိမ့်မယ်လို့မကြည့်ဘူးအဲ့တော့အာနာယူပြီးနောက်ပိုင်းမှာသွားမဲ့ကိစ္စရဲ့မျိုးမှာကျတော့ပြင်ကုန်မှုကြီးအများကြီးပဲကြာက ိန်ခေါ်မှုတွေကတော့ဒီဘာလို့ဆိုတော့ဟိုတကားပြီပေါ့ရသူပြောမှဆိုလို့ရှိရင်တိုင်းပြတော်တော်လေးကိုညိုင်နေနေပါပြီဒီညိုင်နေနေတဲ့အတိုင်းကြီးကိုပြန်ပြီးပြတ်မှတ်ဖို့ဆိုတဲ့ကိစ္စတော်တော်ခက်ခဲပါလိမ့်မယ်အဲ့ဒါစိန်ခေါ်မှုတွေများပါလေအဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကြီးအရင်ကာလထက်ဆိုင်တော့ဘူဘူတုတက်မှုကိုကျွန်တော်တို့ညှော်လင့်တယ်သို့တော်လည်းပဲကျွန်တော်တို့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ခြင်းအားဖြင့်2016နဲ့2020တောင်တကယ်ဒီ full transition period ထဲအောင်ကျွန်တော်တို့ဘယ်လိုဖန်ပြီးမလဲဆိုတာဟာကျွန်တော်အရင်အရေးကြီးတယ်လို့ကျွန်တော်မြင်တယ်။စင်ကုန်မှုတွေအများကြီးကြဥမာအဆင်ပြောမယ်ဆိုလို့ရှိရင်ဒီတက်တီတာအကြောင်းသားတွေလည်းမလွတ်သေးဘူး။ဒီလိုပဲထောင်ထဲမှာမလွတ်ဖြစ်ရှိတယ်။အဲ့ဒီလိုပဲအတိတ်ကတိုက်ခိုက်မှုရဲ့ဆဲရေးဆိုင်ရာစာတူကတောင်းတဲ့ process မှာမပါဝင်သေးတဲ့ဆဲချစ်စပွဲတွေဖြစ်နေတဲ့ data တွေရှိတယ်။မပါဝင်သေးတဲ့ Diana လက်နက်ကန်ဆဲချစ်တွေပါဝင်အောင်ဘယ်လိုဆောင်ရအောင်လဲဆိုတဲ့ကိစ္စတွေရှိတယ်။ကျွန်တော်ကတော့ဒီ federal duty ဆိုရေးဆိုတာဟာကျွန်တော်မြန်မာပြည်နိုင်ငံရဲ့ mainstream ကိုကျွန်တော်ကအဲ့လိုမြင်နေတယ်။အဲ့တော့အဲ့ဒီ peaceful ကိုသွား peace process ကိုသွားဖို့ဆိုတာအရင်အရေးကြီးတယ်ကျွန်တော်မြင်တယ်။အဲ့ဒီစိန်ခေါ်မှုတွေကိုကျော်လွှားဖို့ဆိုတာကတော့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပါရမယ်လို့ကျွန်တော်ထင်နေကြ။အဲ့ဒါတော့အစိုးရပြည့်ရထဲကိုပဲအားမကိုးဘူးဆိုရင်ဒီဒီမှာလည်းတောင်းရှိရလို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဟိုဥက္ကမဥက္ကရဲ့သဘောထားကိုခင်ဗျာကျွန်တော်ဒီ2016မှာဒီ NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရစစ်လက်ထက်မှာဟိုပို့ပြီးတော့တိုးတက်မှုတွေဟိုဖြစ်ထွန်းမှုတွေတွေ့ရမယ်လို့ယူဆလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီဖြစ်စဉ်ရကတော့ဒီအရေးကြီးက2016မှာတော့ဒီဒီမူရီအစိုးရလို့နော်ရေကောက်ပွဲအနိုင်ရအစိုးရဒီမူရီအစိုးရဒေါ်အောင်ဆန်းဦးစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကနေပြီးတော့ဒီအုပ်ချုပ်ရေးအာဏာဥပဒေပြည်အာဏာနဲ့ကျွန်တော်တို့တရားရှင်ရဲ့အာဏာတွေမှာနေပါဝင်လာပြီးတော့တိုင်းပြည်ရဲ့အာဏာဝဝကိုလုံနိုင်ဆိုင်နိုင်မယ်ဆိုရင်တော့တိုးတက်ကြောင်းလဲမှုကတော့ဒီဖြစ်စဉ်ကတော့အယူရလာမယ်လို့ယူဆတယ်။သို့တော့ဒီအလောတကောနဲ့အများအဆာတော့ပြပါတဲ့ကြောင်းလဲမှုကတော့ကျွန်တော်မမြင်သေးဘူးကြ။ဒီပထမတစ်နှစ်ပေါ့ဒီ2016ပထမတစ်နှစ်ကတော့ရုံးကားမဲ့နှစ်ဖြစ်တယ်လို့ကျွန်တော်ယူဆတယ်အခုဒီဒမနာရီနဲ့ရုံးကားမဲ့နှစ်ဖြစ်တော့ဒီအာနာချုံးမိသွားလဲပြောင်းရေးကိစ္စအနေစပြီးတော့ကျွန်တော်တို့တည်ကြပြီးတော့ခိုင်မာတဲ့ဒီတကယ်ကိုပဲ functional ဖြစ်တဲ့အစိုးရဖြစ်ရေးကိုလည်းဒီရုံးကားမဲ့လို့ယူဆတယ်
ဒီနေရာမှာအုပ်ချုပ်ရေးပိုင်းနေဆိုတော့ကျွန်တော်လွှတ်တော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီ၈လာမယ့်2016ဟုတ်ကဲ့လွှတ်တော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ပေါ့လေ၈နှစ်မှာပေါ်လာမယ့်လွှတ်တော်သစ်ကရောကျွန်တော်တို့ဘာတွေများထူးထူးခြားခြားမျှော်လင့်နိုင်စရာတွေရှိမယ်လို့ယူဆလဲ
အစ်စ်တော့ကျွန်တော်ထင်နေကြအသက်ဝင်လာလိမ့်မယ်လို့ထင်နေကြအဲတခုတော့ရှိတာပေါ့ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်တာလွှတ်တော်ကြီးလည်းအများကြီးဖြစ်သွားပြီလေအဲအများကြီးကြားထဲမှာဘယ်လောက်ထိဆွေးနွေးပြီးတော့ဘယ်လောက်ထိဆွေးနွေးခွင့်ရမယ်ဆိုတဲ့အခြေအနေပေါ်လည်းမူတည်လိမ့်မယ်လို့ထင်ပါတယ်ဘာလို့ရှိဖြစ်ကျွန်တော်ထင်နေဒီလာမယ့်2016နဲ့2020အတွင်းလွှတ်တော်ကတော့ဦးကျွန်တော်တို့နဲ့နီးစပ်တဲ့လူတွေလည်းပါလို့လူထုကူစားကြည့်ထားတဲ့ကိုယ်စားလှယ်ပါပါကြီးရ။အဲ့ဒါကြောင့်မို့လူထုတွေရဲ့ခံစားမှုတွေဒီလူထုရဲ့မျက်နှာဆုံးရှုံးမှုတွေဒီလူထုအကာအဝယ်ပေးမဲ့ဥပဒေကြတဲ့နဲ့လွှတ်တော်တရားတော့ PPP ပြန်ပေါ်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်။အသက်ဝင်တဲ့လွှတ်တော်တရားဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်နေကြ။ဟိုအရင်ပြီးခဲ့တဲ့လွှတ်တော်မျိုးရာဟိုနည်းနည်းဟိုအသက်ဝင်နေတဲ့အချိန်ဝင်လာကြတဲ့အချိန်တည်သွားလာအဲ့လိုလိုဖြစ်နေမှာမထင်ဘူး။အဲ့တော့အကောင့်ဘက်ကိုကျွန်တော်ညှော်လင့်ပါတယ်လွှတ်တော်ကဒီအသက်ဝင်လာမှလွှတ်တော်တရားဖြစ်ပါလိမ့်မယ်
။ Okay ။ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်ရအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုင်းရိုက်လေလာရေးအစီအစဉ်ကိုကွန်လွင်ကထုတ်လုပ်သူမဆုမှုနဲ့အတူတင်ဆက်ခဲ့တာပါရှင်။မကြာခင်မှာလည်းဒီကနေ့မနေ့အတွက်သတင်းအချင်းချုပ်ကိုပြောပြအောင်ပါပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ရာသီဥတုပြောင်းလဲမှုဟာယခုခေတ်ကာလအတွဲစိန်ခေါ်မှုတစ်ခုလို့သတ်မှတ်ရမှာဖြစ်ပါတယ်။ကမ္ဘာတဝန်းအပူချိန်ဟာဆက်မှုလုပ်ငန်းမထွန်းကားခင်ကာလကိုကျော်ပြီး1ဒီဂရီဆယ်ဆီယက်ထက်မြင့်တက်သွားမယ်ဆိုရင်အဲ့ဒီရဲ့ရလဒ်တွေကတော့ထင်မှတ်မထားတဲ့ကပ်ဘေးဆိုးတွေနဲ့ကြုံရမှာဖြစ်တယ်လို့ငွေမူလအတိုင်းလဲပြန်သွားလို့ရမှာမဟုတ်တော့ပါဘူး။ကမ္ဘာလေထုကိုရာသီဥတုပြောင်းလဲမှုစနစ်နဲ့လူသားတွေရဲ့ဝင်ရောက်ဆွတ်ဖက်တဲ့အန္တရာယ်ကနေကာကွယ်နိုင်တဲ့အဆင့်ထိရအောင်တည်ငြိမ်တဲ့ဖန်လုံအိမ်ဓာတ်ငွေတည်ဆောက်ဖို့ရှစ်ဆက်လှုပ်ဆောင်သွားမယ်ဆိုတဲ့အစိုးရတွေသဘောတူညီမှုရရှိခဲ့တာဟာ1992ခုနှစ်က Rio de Janeiro မှာပြုလုပ်တဲ့ Earth's Mate မြေကမ္ဘာဆိုင်ရာထိပ်သီးညီလာခံကတည်းကဒါဟာပထမအကြိမ်ဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့အကြောင်းအရာတွေရော့ပါသွားအောင်ကမ္ဘာ့ဘဝနိုင်ငံတွေအားလုံးကပေါင်းစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုရရှိခဲ့တာဖြစ်ပါတယ်။ဒ
ဒီဇင်ဘာလ၁၂ရက်နေ့တုန်းကကဘာတွန်းကဖန်လုံအိမ်တန်းွေထုတ်လုပ်မှုကိုရော့ကျစေမဲ့လုပ်ငန်းစဉ်တွေကိုချမှတ်နိုင်ဖို့အတွက်နိုင်ငံပေါင်း195နိုင်ငံဟာ Paris မြို့သဘောတူညီမှုကိုလက်ခံခဲ့ကြပါတယ်။ပထမဆုံးအကြိမ်အနေနဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုရော့ကျဖို့အတွက်သတ်မှတ်စံနှုန်းနဲ့အညီအသေးစိတ်အချက်အလက်တွေနဲ့ဖန်လုံအိမ်တန်းွေရှော့ကျဖို့ထိရောက်တဲ့လှုပ်ဆောင်ချက်အဆင့်ဆင့်ကိုပါဝင်တဲ့နိုင်ငံတွေအားလုံးကတင်ပြသွားကြမှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ထက်မှပါဝင်တဲ့နိုင်ငံတွေအားလုံးဟာဆက်မှုမထွန်းကားခင်ကာလကလိုမျိုးအပူချိန်ကို2ဒီဂရီဆယ်ဆီယပ်အောက်မှာထိန်းထားကြဖို့ရည်ရွယ်ချက်ပါရှိပါတယ်။သမ္မတဘရက်အိုဘားမားကတော့တီးတန့်လွတ်လပ်တဲ့စစ်စစ်လှုပ်ဆောင်ချက်တွေနဲ့အခါအားလျော်စွာတင့်လျော်တဲ့ပြန်လည်သုံးသပ်မှုတွေပါဝင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့ခိုင်မာတဲ့စနစ်တစ်ခုထားရှိမှာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ထက်မှဖွံ့ဖြိုးဆဲနိုင်ငံတွေအထူးသဖြင့်ရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးတွေအများဆုံးခံရပြီးရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့ကုန်ကျစရိတ်မတက်နိုင်တဲ့ဆင်းရဲတဲ့နိုင်ငံတွေကိုရာသီဥတုဆိုင်ရာငွေကြေးထောက်ပံ့မှုတွေပေးနိုင်ဖို့အတွက်ပုဂ္ဂလိကနဲ့အစိုးရဌာနတွေကိုအဓိကထားစီယုံလှုံ့ဆော်သွားဖို့လည်းပါဝင်ပါတယ်။ဒါကြောင့်ကမ္ဘာတဝန်းကြိုးပမ်းမှုရဲ့တစိုက်တစ်ပိုင်းအနေနဲ့လာမယ့်2025ခုနှစ်ကြာရင်ပါဝင်တဲ့နိုင်ငံတွေအားလုံးဒေါ်လာဘီလျံ100စီထက်သွင်းကြဖို့ဆိုတဲ့ရည်မှန်းချက်အစ်စ်ကိုမစတင်ခင်အချိန်အထိအခုကတည်းကအတိတ်ပဲရှိတဲ့တက်တာဆောင်ရွက်မှုတွေနဲ့ပွင့်လင်းမြင်သာမှုတွေအတွက်အစိုးရနဲ့ပုဂ္ဂလိကဌာနတွေကတစ်နှစ်ကိုဒေါ်လာဘီလျံ100ပူးပေါင်းထောက်ပံ့ကြဖို့ဖွံ့ဖြိုးပြီးသားနိုင်ငံတွေကဆက်လက်သဘောတူခဲ့ကြပါတယ်။ရှောင်လွှဲလို့မရသလိုရှစ်ကိုရောက်ရှိနေပြီဖြစ်တဲ့အခုကတည်းကစတင်ဖြစ်ပေါ်နေပြီဖြစ်တဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေကိုကမ္ဘာတွန်းကပြင်ဆင်ထားနိုင်အောင်ကူညီတဲ့အနေနဲ့သဘောတူညီချက်တစ်ခုကိုရရှိခဲ့တယ်လို့နိုင်ငံသားရဲ့ဝန်ကြီးဂျွန်ဂယ်ရီကပြောပါတယ်။ဒီရရှိတဲ့သဘောတူညီချက်ကိုအပြည့်အဝအကောင့်ထက်ဖို့လှုံ့ဆော်နိုင်ခဲ့ရင်ရာသီဥတုပြောင်းလဲမှုကနေဖြစ်လာမဲ့ကြီးကြီးမားမားပျက်စီးဆုံးရှုံးမှုတွေရဲ့အကျိုးဆက်တွေအပြင်အဆိုးဆုံးဖြစ်ပေါ်လာမှုတွေကိုလည်းကာကွယ်နိုင်မှာဖြစ်တဲ့အကြောင်းနဲ့ကမ္ဘာတွန်းတန့်ရှင်းစွန့်အင်စီးပွားရေးစီအတွင်ကူးပြောင်းနိုင်အောင်အထောက်အကူဖြစ်လာမှာဖြစ်စီမှာဖြစ်ကြောင်းနဲ့အရေးကြီးတဲ့ခြေလှမ်းတရားကိုချမှတ်နိုင်ခဲ့ကြောင်းနိုင်ငံသားရဲ့ဝန်ကြီးဂျွန်ဂယ်ရီကပြောပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ဗုဒ္ဓဘူးညပိုင်းမှာတင်ဆက်မယ့်မြမအရေးသတင်းသုံးသပ်ချက်ကိုလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကတင်ဆက်မှာပါရှင
်။ IS Islamic စစ်သွေးကြော်ရဲ့လက်ထက်ကိုလွန်ခဲ့တဲ့9လကကျရောက်သွားခဲ့တဲ့အီရတ်နိုင်ငံက Ramadi မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တိုက်ခတ်နေတဲ့အီရတ်တပ်ဖွဲ့တွေဟာအင်ကာနီမှာမြို့လယ်ကိုဝင်ရောက်နိုင်ကြပြီဖြစ်ပါတယ်။လက်တက်အကူအညီရယူပြီးတော့တိုက်ခိုက်မှုတွေဟာအစိုးရရုံးနေရှိရာနေရာတစ်ဝိုက်မှာဖြစ်ပွားနေတယ်လို့အီရတ်အကြမ်းဖက်မှုတံပြန်နှိမ်နင်းအဖွဲ့ရဲ့ပြောခွင့်ရသူ Shaba El Numani ကပြောဆိုပါတယ်အီရတ်တပ်ဖွဲ့တွေကရှေ့တိုးစစ်စင်မှုကျူးစားရမှာလမ်းဘေးထောင်ဘုံတွေကိုလည်းရှင်းလင်းပစ်နေရတယ်လို့ပြောပါတယ်82နှစ်အတွင်းတစ်မျိုးလုံးကိုရှင်းလင်းပစ်နိုင်လိမ့်မယ်လို့နူမန်နီကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်2015ခုနှစ်အတွင်းဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာတန်းကျော်သွားပြီဖြစ်ပြီးဒါဟာဆိုရင်ဒုတိယကမ္ဘာစစ်ကြီးပြီးကလေးကအများဆုံးဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်ဂျနီဗာအခြေစိုက် IOM အဖွဲ့ရဲ့အင်ကာနီထုတ်ပြန်တဲ့ကိန်းဂဏန်းတွေအရပုံမှန်မဟုတ်တဲ့ကုန်းနဲ့ရေလမ်းကြောင်းတွေကနေတဆင့်အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကရွှေ့ပြောင်းအခြေချသူတန်း5,504ယောက်ဟာဥရောပကိုဝင်ရောက်ခဲ့ပြီးတော့ဒါဟာ2014ခုနှစ်ကစလို့လေးစားတိုးလာတာလည်းဖြစ်ပါတယ်ရုရှားနဲ့အီရန်နှစ်နိုင်ငံရဲ့လက်အောက်ခံအနုမြူစွန့်ရင်အေဂျင်စီတွေကြားပြီးခဲ့တဲ့နှစ်အတွင်းလက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီမှုအရရုရှားနိုင်ငံကနျူကလ িয়ার စွမ်းအင်ဓာတ်ပေါင်းပုံနှစ်ခုကိုရှေ့သတင်းပတ်အတွင်းအီရန်နိုင်ငံမှာစတင်ပြီးတော့ဆောက်လုပ်တော့မှာဖြစ်တယ်ဆိုပြီးတော့အီရန်အစိုးရရဲ့တာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ဦးဆန်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒါချမ်းပါ။အင်ဂျင်နီယာကတော့ဂျွန်အယ်ဆင်ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေနဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်
ကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါရှင်တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.